တော်ရရှိမြခင်ယာယေရှုခရစ်တော်ကိုမိမိရဲ့ကယ်တင်ပိုင်ရှင်သခင်ဖခင်အဖြစ်လက်ခံယုံကြည်ကိုးကွယ်ကြတဲ့ခရစ်ယာန်တွေကိုတန်ရှင်းသူများလို့ခေါ်သမုတ်ကြပါတယ်။လောကီလူသားများသာဖြစ်တဲ့ခရစ်ယာန်တွေဟာဘယ်လိုဘယ်လိုလုပ်ပြီးတန်ရှင်းသူတွေဖြစ်သွားကြတာပါလဲ။သူတို့ယုံကြည်ကိုးကွယ်တဲ့ယေရှုခရစ်တော်ရဲ့ရှေးဘိုးဘေးတွေကိုကြည့်လိုက်မယ်ဆိုရင်လေကြုံမနဲ့ပြစ်မှားတဲ့သူလူသားသမားအမြောင်မရထားတဲ့သူသူ့မယားပြစ်မှားတဲ့သူစတဲ့ဘောအသက်တာမှာအမဲဆက်ကြီးတွေအထင်းသားနဲ့ပါဒါပေမဲ့လို့အဲ့ဒီလူတွေဟာတန်ရှင်းသူတွေဖြစ်သွားခဲ့ကြတယ်ဆိုတော့ဘယ်လိုဘယ်လိုတွေဖြစ်ခဲ့ရတဲ့အကြောင်းခရိယံသမားကျမ်းရဲ့ဓမ္မသစ်ကျမ်းပိုင်းထဲကဟေဘေးဩဝါဒစာအခန်းကြီး3အခန်းငယ်1ကနေအခန်းငယ်6အထိကိုဒီကနေ့တင်သိရတော့သမားကျမ်းအစီအစဉ်မှာလေ့လာမှာဖြစ်ပါတယ်သေစေညွှန်းခဲ့ဘူးသူတယောက်ရဲ့တက်ဆွန်မြတ်တာကြီးမားပုံကြောင့်တန်ရှင်းသူဘဝရောက်ခဲ့ရတဲ့အကြောင်းဟေဘေးဩဝါဒစာခန်းကြီး3အခန်းငယ်1ကနေအခန်းငယ်6အထိကိုဒေါက်တာထွန်းမြတ်ရေးကအခုလိုရှင်းလင်းတင်ပြมาဖြစ်ပါတယ်
။တင်ပြရသောသမာကျမ်းရဲ့သောတာရှင်မိတ်ဆွေအပေါင်းတို့ခင်ဗျာ။အခုအချိန်မှဆိုရင်တော့ကျွန်တော်တို့ဟာဟေဘေးဩဝါဒစာအခန်းကြီး3ကိုဆက်ရောက်လာကြပါပြီ။ဟေဘေးဩဝါဒစာအခန်းကြီး3ဆိုတာဟာတကယ်တော့ကယ်တင်ရှင်သခင်ခရစ်တော်ရဲ့ကြီးမြတ်တော်မူခြင်းအကြောင်းကိုဖော်ကျူးမယ်။နောက်ထပ်အရေးကြီးသောဘုန်းတော်ဘွဲ့ကြီးတစ်ခုကိုပဲဆက်လက်ဖော်ပြသွားအောင်မယ်လို့ကျွန်တော်ဆိုချင်ပါ रे ဟုတ်ပါ रे အဲ့ဒီလိုဘုန်းတော်ဘွဲ့ဘုန်းတော်ဘွဲ့လို့ကျွန်တော်ကဆိုလိုက်တဲ့အခါကျတော့ဆာလန်တီးလင်္ကာများပမာအဖဖျားသခင်ကိုထောမနာပြုရာကြမ်းများလူပဲလားဆိုပြီးတော့မေးစရာရှိမယ်ထင်ပါ रे အဲ့ဒီသဘောမျိုးမဟုတ်ပါဘူးဟေပြေသို့မဟုတ်ဣတရီလလူမျိုးတော်တို့အဖို့အထူးသီးနာလေထားသည့်နှိုင်းရှင်ချက်ဥပမာများကိုဆောင်းပြီးတော့မှကတိရှင်သခင်ခရစ်တော်ဟာဖြင့်လူမျိုးတော်ဣသရေလတို့ကိုးကွယ်သောကောင်းကင်ဘုံရှင်အဖဖျားသခင်သာဖြစ်တော်မူတယ်။အဖဖျား၏ဂုံကျေးဇူးတော်များနှင့်ပြည့်စုံတော်မူတယ်။အံ့ဩပွေသောကတိရှင်ကျေးဇူးတော်ကိုပြုတော်မူတယ်ဆရာတွေ့ကိုခိုင်လုံတဲ့အကြောင်းပြချက်တွေနှိုင်းရှင်ချက်ဥပမာတွေနဲ့ရှင်းပြသွားတဲ့သဘောမျိုးဆိုဖွဲ့သွားတဲ့သဘောမျိုးဖြစ်တယ်လို့ကျွန်တော်ဆိုချင်ပါ रे ။မိတ်ဆွေအပေါင်းတို့တိကတိရှင်သခင်ခရစ်တော်သည်ရှိကာလဣတရီလပရောဖက်အပေါင်းတို့ဤဗျာဒိတ်တော်များတဲ့အရေးကြီးတဲ့ဗျာဒိတ်တော်များကိုဆောင်ယူလာတယ်။ပြီးပြည့်စုံသောဗျာဒိတ်တော်တို့နဲ့အတူဣတရီလသမိုင်းရဲ့ကေတင်ရှင်အဖြစ်ကြွဆင်းလာတော်မူခြင်းဖြစ်တယ်။တနည်းအားဖြင့်ခရစ်တော်ဟာပရောဖက်အပေါင်းတို့တဲ့ကြီးမြတ်တော်မူသောသခင်ဖြစ်တယ်။နှင့်ခရစ်တော်သည်ကောင်းကင်တမန်တို့အောက်အနည်းငယ်နှိမ့်ချထားသောလူအဖွဲ့အစည်းအတွင်းသို့နှိမ့်ချစွာကြွဆင်းလာတော်လေကောင်းကင်တမန်တို့ပြတ်ဝုတ်ကိုးကွယ်ရာသခင်ဖြစ်တော်မူတယ်။တနည်းခရစ်တော်ဟာကောင်းကင်တမန်တို့တဲ့ကြီးမြတ်တော်မူတယ်။အဲ့ဒီအချက်တွေကိုဟေဘေးဩဝါဒစာအခန်းကြီး1နဲ့2တို့ဟာဖော်ပြသွားခဲ့တာကိုမိတ်ဆွေတို့သတိချက်မိကြမယ်ထင်ပါ रे ။မှန်ပါ रे ။ကယ်တင်ရှင်သခင်ရဲ့အံ့ဩပွေသောဂုဏ်တရတွေထူးမြတ်သောဝိသေသလက္ခဏာရပ်တွေကိုအသေးစိတ်ဖော်ပြရင်းနဲ့ဖော်ပြပေးခဲ့တဲ့အဓိကရဆိုလိုရင်းဂုဏ်ပုတ်တွေဟာအခန်းကြီး1နဲ့2တို့မှာအထက်ပါအတိုင်းကျွန်တော်တို့တွေ့ခဲ့ကြပြီဖြစ်ပါတယ်မိတ်ဆွေတို့တတ်ရှင်အပေါင်းတို့အခုအချိန်မှာတော့ကယ်တင်ရှင်သခင်ခရစ်တော်သည်ဣသရေလလူမျိုးတော်အားကျွန်ခံရဧကုတ်ထုပြီးမှဥဆောင်၍ခါနန်ပြည်သို့ထုတ်ဆောင်ပေးခဲ့သောမောရှိတက်လေကြီးမြတ်တော်မူသည်ဆိုတဲ့အချက်ကိုဒီကျမ်းအခန်းကြီး3ဟာပနာမထားပြီးဖော်ပြသွားအောင်မှာဖြစ်ပါတယ်မှန်ပါတယ်မိတ်ဆွေအပေါင်းတို့ဟေဘေးဩဝါဒစာလို့ဆိုထားတဲ့အတိုင်းပါပဲနော်လူမျိုးတော်ဣသရေလယုံကြည်သူတို့အတွက်အဓိကရည်စူးထားသောကြံ့ကြီးဖြစ်တယ်ဆိုတော့လူမျိုးတော်ရဲ့တမိုင်းမှာအထင်ရှားဆုံးဖြစ်ခဲ့တဲ့ပရောဖက်တွေအခြားလူအဖွဲ့အစည်းတို့တဲ့လူမျိုးတော်နဲ့သာအများဆုံးထိတွေ့ခဲ့ရတဲ့ကောင်းကျင်တမန်တွေနဲ့ကယ်တင်ရှင်သခင်ခရစ်တော်ကိုနှိုင်းရှင်သရုပ်အဖြစ်ထုံနှုတ်ရတာဖြစ်တယ်လို့အခုဆိုရင်လူမျိုးတော်ရဲ့တမိုင်းကထိတ်တန်းခေါင်းဆောင်ကြီးမောရှိစရာနဲ့လေတစ်ခါထပ်ပြီးတော့သခင်ကိုနှိုင်းရှင်ပြသင့်တာပဲလို့ကျွန်တော်တို့ခံယူကြပါတယ်အဲ့ဒီလိုမောရှိနဲ့နှိုင်းရှင်တာဟာလေထူးခြားတဲ့အတိတ်ပဲတစ်ခုကိုဆောင်းပြည့်နေတယ်လို့ကျွန်တော်တို့အလေးအနက်သဘောပေါက်ဖို့လိုပါ रे မှန်ပါ रे အပြည့်မှောင်မိုင်းနဲ့နှိုင်းဆရတဲ့ဧကုတ်ထုကျွန်းလောင်းရိတ်ကနေလွတ်မြောက်ပြီးတော့ကေတင်ကြီးကျေးဇူးတော်ကိုကိုးစားပြုထားတဲ့ခါနန်မြေကိုမောရှိဟာဥဆောင်ပြီးတော့ထုတ်နှုတ်ခဲ့ရတယ်ဆိုတော့ကျွန်တော်တို့ရဲ့လူသမိုင်းကအပြည့်ဒုစရိုက်နဲ့သေခြင်းစီကနေပြီးတော့ထာဝရအသက်နဲ့အပြည့်လွတ်ခြင်းကိုပေးသနာခဲ့သောသခင်နဲ့သမိုင်းဝင်ခေါင်းဆောင်မောရှိဆိုသူလူတယောက်တို့ရဲ့ခြားနာချက်တို့ဟာဓမ္မသဘောအရဆက်ဆက်တွေးခေါ်ပြီးတော့ဝိညာဉ်ခွန်အားရစေရာကောင်းလှပါ रे အခုလိုပဲနှိုင်းရှင်တင်ပြခြင်းစီရာကောင်းလွန်လှပါ रे လို့ကျွန်တော်ဆိုချင်ပါ रे ဒီအကြောင်းတွေကိုသိပြီးတော့အကျယ်မချဲ့တော့ဘဲနဲ့ကြမ်းအတိုင်းလေ့လာမယ်ဆိုရင်တော့ဟ ဟေဘရဲဩဝါဒစာအခန်းကြီး3အငယ်1နဲ့2တို့ဟာအခုလိုစတင်ဖွင့်လှစ်ပေးလိုက်ပါ रे ထို့သောဖြစ်လျင်ကောင်းကင်ဘုံနှင့်ဆက်ဆိုင်သောခေါ်တော်မူခြင်းကျေးဇူးကိုခံရသောသူတန်ရှင်းသောညီအကိုတို့ငါတို့ဝန်ခံသောတမန်တော်နှင့်ယေပရောဟိတ်မင်းကြီးဟုသောယေရှု၏အကြောင်းကိုစိတ်စီဆင်ခြင်ကြလောမောရှိသည်ဘုရားသခင်၏အိမ်တော်တအိမ်လုံး၌တစ္ဆာစောင့်တကယ်သို့ယေရှုသည်မိမိကိုခန့်ထားတော်မူသောသူ၏အမှုတော်၌တစ္ဆာစောင့်တော်မူ၏ထို့သောဖြစ်လျင်တဲ့ဒီတော့အခုကျမ်းဟာခရစ်တော်ရဲ့ဘုံတော်ခရစ်တော်ရဲ့အံ့ဩဖွယ်တော်မြစ်တာတော်ခရစ်တော်ရဲ့ကြီးမြတ်တော်မူခြင်းအကြောင်းတွေကိုဖော်ပြခဲ့တဲ့အခန်းကြီး1နှစ်တို့နဲ့အလိုလိုဆက်ဆက်နေတယ်ဆိုတာဟာရှင်းနေပြီဒီနေရာမှာတခုကျွန်တော်ဖြည့်ဆွက်တင်ပြခြင်းပါ रे ကျမ်းတွေကိုအဲ့ဒီအတိုင်းခြားနာခြင်းမရှိအောင်ထို့သောဖြစ်လျင်တို့ဖြစ်၍တဏီကတဖန်တုံးဆိုပြီးတော့ဆက်ဆက်ရေးသားထားတာဟာလေတမန်တော်ကြီးရှင်ပေါ်လူရဲ့ရေးထုံရေးနီးပဲဖြစ်နေပြန်ပါ रे ဒါကြောင့်မလို့ဒီကျမ်းဟာတမန်တော်ကြီးရှင်ပေါ်လူရဲ့လက်ရာပဲလို့ကျွန်တော်တင်ပြရသမားကျမ်းရဲ့ဆရာကြီးဒေါက်တာဂျေဗန်န်မက်ဂီအပါအဝင်ဓမ္မသုတေသီဆရာသမားအတော်များများဟာအကြောင်းပြကြပါ रे ရှင်ပေါ်လူရေးတာဖြစ်မှာပါပဲဆိုပြီးတော့ထို့သောဖြစ်လျင်ဆိုတဲ့ဒီအချက်ကိုသက်သေသာရကတစ်ခုအဖြစ်ခံယူကြတာကိုလေကျွန်တော်အနေနဲ့ဘုဟုတ္တအဖြစ်ဒီအပိုင်းမှာဖြည့်ဆွက်တင်ပြခြင်းပါ रे ရှိပါစီတော့အခုလိုပြီးခဲ့တဲ့ကျမ်းများကိုကြားရပြီဖြစ်ပါ၍ထိုကဲ့သို့ခရစ်တော်ဤဂုံတရတ်တော်များကိုသိကြပြီးပြီဆိုပါလျင်ဆိုတဲ့အ낵ကိုဆောင်းပြီးတော့ထို့သောဖြစ်လျင်ဆိုတဲ့အချက်နဲ့တပါးကြီးဆက်လက်ဖော်ပြလိုက်တာကတော့တခြားမဟုတ်ပါဘူးအဲ့ဒီကယ်တင်ရှင်သခင်ခရစ်တော်ရဲ့ကယ်တင်တော်မူသောယေရှုတော်ကြောင့်ကောင်းကင်ဘုံနှင့်ဆက်ဆိုင်သောခေါ်ဖိတ်တော်မူခြင်းယေရှုကိုခံရသောသူတန်ရှင်းသောညီအကိုတို့နားဆင်ကြပါအောင်လို့တဲ့အဲ့ဒီလိုဟေဘရဲဩဝါဒဆရာဟာခြေခြေငငံဆက်လက်ပြီးတော့ဖော်ပြပေးလိုက်ခြင်းကိုတွေ့ရပါတယ်။ကောင်းကင်ဘုံနှင့်ဆက်ဆိုင်သောခေါ်ဖိတ်တော်မူသောယေရှုကိုခံရသောသူတဲ့မထူးဆန်းဘူးလား။မိတ်ဆွေအပေါင်းတို့ဒီအပိုင်းမှာတခုအောက်မေ့သတိရစေခြင်းတဲ့အချက်တခုရှိလာပါတယ်။တခြားမဟုတ်ပါဘူး။အခုအပိုင်းမှာကောင်းကင်ဘုံနှင့်ဆိုင်တဲ့ယေရှုအတွက်ခေါ်ဖိတ်ခံရတယ်။သို့မဟုတ်ကမ်းလှမ်းခြင်းကိုခံရတယ်ဆိုတဲ့ဣသရေလလူမျိုးတော်ဟာကောင်းကင်ဘုံနဲ့ဆိုင်တဲ့ယေရှုကြီးပဲခံနေရတာလား။တမိုင်းဥကရေကမြေကြီးနဲ့ဆက်ဆိုင်တဲ့ယေရှုများအတွက်ကိုကန့်လန့်ခြင်းမခံရဘူးလား။အရှံပေသောမြေလောကကောင်းကြီးတွေကိုခြာပေးခံရခြင်းမရှိခဲ့ဘူးလားဆိုပြီးတော့မေကွန်းထုတ်เสียရှိလာပါလေ။သေချာပြန်စဉ်းစားကြည့်လိုက်တော့အဲ့ဒီလိုမြေလောကနဲ့ဆိုင်တဲ့ရုပ်တရက်ဆုယေရှုတွေအမြောက်အများကိုဒီလူမျိုးတော်ဟာအရှံပေခံခဲ့ရတယ်ဆိုတဲ့အချက်ကိုကျွန်တော်တို့ရှင်းရှင်းကြီးအဖြေအဖြစ်တွေ့နိုင်လာပါလေ။ဒါကိုပြန်လှန်သက်သေတည်စီခြင်းနဲ့ဆိုရင်တော့ဣသရီလဆိုတဲ့ယာကုပ်ခန်းစားရတဲ့ဗျာဒိတ်တော်တစ်ခုတည်းနဲ့ပဲလုံလောက်နိုင်လိမ့်မယ်လို့ကျွန်တော်အောက်မေ့မိပါတယ်။ကပ္ပုကျမ်းအခန်းကြီး28အငယ်30မှ35ကိုပြန်ပြီးတော့ကြည်ပါ။ဣသရီလဆိုတဲ့လူမျိုးတော်ရဲ့အမည်နာမကိုကင်မွန်းတက်ခန်းကြီးအချိန်မှအဖဖျားသခင်ပြုတော်မူခဲ့တဲ့ဂျေဇုတော်ကိုပြန်ပြီးတွေ့ရမှာဖြစ်ပါတယ်။ယာကုပ်သည်ဘေရရှေဘယွာမှထွက်၍ခါရန်ပြည်သို့ခရီးသွားစဉ်တွင်တစုံတစ်ခုသောအရက်သို့ရောက်၍မိုးချုပ်သောကြောင့်ညကိုလွန်စီမီအကြံရှိသည်နှင့်ထိုအရက်၌ကြောက်ကိုယူ၍ခေါင်းအုံးဖို့ထားပြီးလျှင်အိတ်လေ၏မြင်ရသောအိမ်မက်ဟူမူကားမြေကြီးပေါ်၌လှေကားထောင်ဖြင့်အဖျားသည်မိုးကောင်းကင်တိုင်အောင်မိ၏ဖျားသခင်ဤကောင်းကင်တမန်တို့သည်ထိုလှေကားဖြင့်ဆင်းလျက်တက်လျက်ရှိကြ၏ထာဝရဖျားသည်လှေကားထက်၌ရပ်တော်မူလျက်ငါသည်သင်၏အဖအာဗြဟံ၏ဖျားဤစေဤဖျားဒီဟုသောထာဝရဖျားဖြစ်၏။သင်အိပ်သောမြေကိုသင်နှင့်သင်အမျိုးအနွယ်အားငါပေးမည်။သင်အမျိုးအနွယ်သည်မြေမှုန့်ကဲ့သို့မြားပြားလိမ့်မည်။အရှိအနောက်တောင်မြောက်လေးမျက်နှာအရက်တို့သို့နှံပြားကြလိမ့်မည်။သင်နှင့်သင်အမျိုးအနွယ်အားဖြင့်လူမျိုးအပေါင်းတို့သည်ကောင်းကြီးမင်္ဂလာကိုခံရကြလိမ့်မည်။ငါသည်သင်ဘက်မှရှိ၏။သင်သွားလေရာရာ၌ငါဆောင်ပါမည်။ဤပြည်သို့တပံဆောင်ခဲ့အောင်မည်။ဂရိထားသည့်အတိုင်းမပြည့်စုံမီ။သင်ကိုငါမစွန်ဟုမိန့်တော်မူ၏တရိထားကြပါနော်ယာကုပ်တယောက်ဘဝပြည့်နေတဲ့အချိန်မျော်လင့်ချက်တို့ယော်ပါနေတဲ့အချိန်မှာအဖဖျားသခင်ပေးခဲ့တဲ့ဗျာဒိတ်တော်ဖြစ်ပါလေတနည်းအားဖြင့်ခင့်မိတဲ့စကားနဲ့သုံးရမယ်ဆိုရင်တော့ချိန်ကြိုက်ဘုံဗျာဒိတ်ပါမှန်ပါတယ်မိတ်ဆွေတို့မြေကြီးပြင်တစ်ခုတိုင်းပြည်တစ်ခုတည်းမကအဲ့ဒီလော်ကီဆိုင်ရာနိုင်ငံတော်နဲ့ဆိုင်တဲ့ကောင်းကြီးမင်္ဂလာတွေအမျိုးမျိုးကိုအမှန်တကယ်မမျော်လင့်ဝွင့်တဲ့အချိန်မှာကလေးကအဖဖျားသခင်ပေးတော်မူခဲ့ပါတယ်။ဒါကြောင့်လဲနို့နဲ့ပြားရီစီသောခါနန်ပြည်မှာယာကုပ်ကစတင်လာတဲ့လူမျိုးတော်ဟာအဖက်ဖက်ကလိုလီသေးမရှိအောင်ကြွယ်ဝပြည့်စုံခဲ့ရတယ်ဆိုရကူကျွန်တော်တို့ကဓမ္မဟောင်းကျမ်းတွေဟာဆက်လက်ဖော်ပြပေးခဲ့ပြီးပြီဖြစ်ပါတယ်။ အဲ့ဒီလိုလောကမြေကြီးနဲ့ဆိုင်တဲ့ကောင်းကြီးတွေဆိုရဟာလေတစ်ဖက်ကပြန်ပြီးစဉ်းစားလိုက်မယ်ဆိုရင်ကောင်းကင်ဘုံဆုကျေးဇူးများအဖဖခင်သခင်ရဲ့ကယ်တင်ရှင်ယေရှုတရားဆိုတာများကိုလူသားဟာခံစားတတ်ရင်ခံစားတတ်တဲ့လောက်ရှေ့ရှုနေတာပဲမဟုတ်ဘူးလားစိတ်ထားတတ်ရင်မြတ်တယ်ဆိုတဲ့သဘောတရားအတိုင်းပဲအဖဖခင်သခင်ရဲ့မြေလောကယေရှုတော်တည်ကိုအဲ့ဒီယေရှုတော်တည်ရဲ့တန်ဖိုးကိုနားလည်နိုင်ရင်ကောင်းကင်ဘုံကသာလာတဲ့ဆုကျေးဇူးမှုလို့ကောင်းကင်ဘုံဆိုင်ရာဆုကျေးဇူးများအဖြစ်ပဲတဆင့်တက်ပြီးတော့မခံယူတိုက်ဘူးလားလို့စဉ်းစားစရာကောင်းလာပါတယ်။တချို့တရသေးသမားတွေကအသင်းတော်မှာပိုက်ဆံကိစ္စဆိုရင်ဝင်မပြောသင့်ဘူးတဲ့။တနည်းအားဖြင့်တော့အဖဖျားသခင်ရဲ့သာသနာပြုလုပ်ငန်းနဲ့ငွေနဲ့ဆိုတာဘာမှမဆိုင်ဘူးဆိုတဲ့အတိတ်ပေါ့။အဲ့ဒါမျိုးခံယူကြတာရှိပါတယ်။မိတ်ဆွေအဲ့ဒီပိုက်ဆံတွေနဲ့ဟိုတယ်တက်ဖြုံးရင်တော့တမျိုးပေါ့။အဖဖျားသခင်အတွက်လှူမယ်လူတကာကိုအရှံပဲကူညီနိုင်မယ်ဆိုရင်ဒီပိုက်ဆံတွေဟာကောင်းကင်ဘုံဆိုင်ရာဆုကျေးဇူးတွေပဲအဲ့ဒီလိုပါပဲတိုက်ကားရွှေငွေဥစ္စာယရနာအကုန်လုံးတို့ဟာလေအဖဖျားသခင်အတွဲဆိုတဲ့စိတ်သက်ပြတ်ထန်းခြင်းရှိမယ်ဆိုရင်ဘလောက်ကောင်းနိုင်လိမ့်မလဲလို့ကျွန်တော်ကမိကိုကြွက်လျှောက်ရှောက်ပြီးတော့စဉ်းစားမိပါတယ်အခုအချိန်မှာတော့ဟေပြဲဩဝါဒစာမှတ်တဲ့ဆင့်ဂျူးလူမျိုးယုံကြည်သူအသင်းတော်ကိုဩဝါဒစာဆရာဟာအလေးအနက်အမှားဆင့်နေပါတယ်ကောင်းကင်ဘုံကျေးဇူးများအတွေ့ကန်းလှမ်းခြင်းကိုခံရတဲ့တန်ရှင်းသောညီအကိုအပေါင်းတို့တဲ့မိတ်ဆွေဣသရေလလူမျိုးတော်နဲ့သက်ဆိုင်တဲ့သမိုင်းကြောင်းမှာတန်ရှင်းတဲ့လူဆိုတဲ့လူများကိုမိတ်ဆွေတို့ဘယ်နှစ်ယောက်များတွေ့ခဲ့ဘူးပါသလဲအာဗြဟံသူ့မိမစာရာကခလေးမရနိုင်တဲ့အချိန်မောင်ကြီးရဲ့အဲကုတ်ထုကျွန်မကလေးဟာဂရကိုယူပြီးတော့ခလေးမွေးပေးပါကျမသဘောတူပါတယ်လဲဆိုရောငကိုကလေးကယူခြင်းနေတာနဲ့အတော်ပဲပွားပြီးဆိုပြီးတော့မငယ်ယူခဲ့တယ်ရာကုတ်အသက်တာတလျှောက်လုံးသူများမျက်ခုံးမွေးပေါ်မှာစင်းကြံလျှောက်ပြီးတော့လူလေလုခဲ့တယ်။နောက်ဆုံးကျတော့ကို့အဖေမိဘကိုပါကလိန်ကချစ်လုခဲ့သေးတယ်ဆိုတာကိုဓမ္မသမိုင်းဟာရှင်းလင်းပြသစွာဖော်ပြနေပါတယ်။မောရှိကြတော့ကိုမဆိုးဘူးလူသက်ဖူးတယ်။အောင်မေသူ့လေအချိန်မသေးနဲ့နော်။နောက်ပိုင်းမှာမယငင်းနဲ့ပါနဲ့ပဲ။တခါဒါဝိတ်ကျတော့လည်းကြည့်လိုက်ပါဦး။ပွေတဲ့တေတဲ့နေရာမှာစံမတူအသက်တာတလျှောက်မှာအမဲဆက်ကြီးတွေနဲ့အပြည့်ဆိုတာကိုကျွန်တော်ပြန်ပြီးတွေ့နိုင်ပါတယ်။ဟုတ်ပါတယ်။အဲ့ဒီကြားတဲ့ကပဲတန်ရှင်းသူတို့ဖြစ်ခဲ့ကြရသည်အဖဖျားသခင်ရဲ့ထံတော်မှာနောင်တနဲ့ကြိုးပဲ့ကြေးမွခြင်းနှလုံးသားနဲ့ယုံကြည်ခြင်းအဖြစ်အဖဖျားသခင်သာပေးနိုင်တဲ့တန်ရှင်းခြင်းအဖြစ်ကိုရောက်ခဲ့ကြရသည်ဆိုရတွေ့ကိုကျွန်တော်တို့သတိချက်ကြဖို့လိုပါလိမ့်မယ်ဟုတ်ပါတယ်အဲ့ဒီဟေပြဲဩဝါဒစာကိုရေးပြီးဖတ်နေရတဲ့ဣသရေလကနဦးအသင်းတော်ယုံကြည်သူတွေဟာလည်းဒီအတိုင်းပဲပေါ့ခရစ်ဝင်ကျမ်းထဲကခရစ်တော်ကိုသတ်တဲ့အထက်မှာကာယကံမြောက်ပါဝင်ခဲ့သူတွေပါနိုင်တယ်ခရစ်ဝင်ကျမ်းတွေထဲမှာကယ်တင်ရှင်ကိုအစဉ်တစိုက်ယံလိုနေတဲ့ပါရီရှဲတွေကျမ်းတက်ကြီးတွေတချို့ဟာလေနောက်ပိုင်းမှာခရစ်ယာန်တွေဖြစ်လာတယ်ဆိုပြီးဓမ္မသမိုင်းကဖော်ပြပါတယ်။အဲ့ဒီတော့အခုဒီဩဝါဒစာကိုဖတ်နေရတဲ့ဣသရေလကနဦးအသင်းတော်ယုံကြည်သူတွေဟာလေဂျိုဂျိုးနေရွယ်ပေတွေအများကြီးဖြစ်နေတယ်မဟုတ်ဘူးလား။ကျွန်တော်ကဒီအကြောင်းတွေကိုဒီအပိုင်းမှာဘာကြောင့်ပြောရသလဲဆိုတော့ဩဝါဒစာပေါင်းမြောင်များစွာကိုရေးပြီးတော့စွန်းစွန်းတမန်ကယ်တင်ရှင်သခင်ခရစ်တော်အတွက်အသက်ကိုဆွတ်နေသည့်အမှုတော်ကိုထမ်းခဲ့တဲ့တမန်တော်ကြီးရှင်ပေါလုကိုယ်တိုင်ဟာရောဒီလူဒန်းစားတဲ့မှာပဲပါဝင်ခဲ့တာပဲမဟုတ်ဘူးလားမိတ်ဆွေအပေါင်းတို့တမန်တော်ကြီးရှင်ပေါလုဟာလေရှောလူဘဝနဲ့ခရစ်တော်ကိုကားတိုင်းတင်တဲ့အုပ်စုတဲ့မှာသူရှိနေခဲ့လိမ့်မယ်လို့ကျွန်တော်တို့ခံမှန်းပါတယ်ကနဦးအသင်းတော်ရဲ့ခေါင်းဆောင်ကြီးဖြစ်တဲ့တတိဖန်ကိုတတ်တဲ့အထက်မှာသူဟာထိတ်ဆုံးကနေပါဝင်ခဲ့ပါတယ်အသင်းတော်တွေကိုပကက်အတွင်းမှာတုတ်တင်ဖို့စိုင်းပြင်းခဲ့တာဟာလေသူပဲဖြစ်ခဲ့ပါတယ်ဘာပဲဖြစ်ဖြစ်အထက်ဘုံနဲ့ဆိုင်တဲ့ဂျေဇုတော်ကိုလက်ခံပြီးဆိုတာနဲ့ခရစ်တော်အဖင်အဲ့ဒီအပြစ်သားအပေါင်းတို့ဟာလေတန်ရှင်းခြင်းအဖြစ်ကိုရောက်ခဲ့ကြရပြီ။ဒါကြောင့်မလို့တန်ရှင်းသောညီအကိုတဲ့။အဲ့ဒီလိုတန်ရှင်းသောညီအကိုလို့အခေါ်ခံတိုက်တဲ့အဆင့်ကိုရောက်သွားပြီဆိုတာကိုကျွန်တော်ဒီဟေပြဲဩဝါဒစာအဖင်ရှင်းလင်းပြသစွာနားလည်လာရပြန်ပါပြီ။တန်ရှင်းသောညီအကိုဂျူးဟေပြဲအသင်းတော်သားတို့တမန်တော်နှင့်ယေပရောဟိတ်မင်းကြီးဟူသောယေရှု၏အကြောင်းကိုစိတ်စိတ်ဆင်ခြင်ကြလော့တဲ့ဟုတ်ပါတယ်ကယ်တင်ရှင်သခင်ခရစ်တော်ဟာလူတို့ရဲ့အပြစ်ဖြေစရာအကြောင်းကိုစီရင်၍ဘုရားသခင်နှင့်ဆက်ဆိုင်သောအရာတို့၌ဂရုဏာနှင့်၎င်းသစ္စာနှင့်၎င်းပြည့်စုံသောယေပရောဟိတ်အကြီးဖြစ်စေဖို့ယံလူသားပိသစွာဇာတိကိုခံယူခဲ့တယ်ဆရာကိုပြီးခဲ့တဲ့ဟေပြဲဩဝါဒစာအခန်းကြီး1အငယ်18မှာတွေ့ခဲ့ရပြီးပါပြီဒါကိုအခုလိုကျမ်းစကားကဖော်ပြထားတာကိုတွေ့နိုင်ခဲ့ပါ रे အကြောင်းမူကားခရစ်တော်သည်ကောင်းကင်တမန်တို့ကိုမဆတော်မူသည်မဟုတ်အာဗြဟံအမျိုးကိုမဆတော်မူ၏ထို့ကြောင့် ခရစ်တော်သည်လူတို့၏အပြစ်ဖြေစရာအကြောင်းကိုစီရင်၍ဘုရားသခင်နှင့်ဆက်ဆိုင်သောအရာတို့၌ဂရုဏာနှင့်၎င်းသစ္စာနှင့်၎င်းပြည့်စုံသောယစ်ပရောဟိတ်အကြီးဖြစ်အံ့သောငါမိမိညီအကိုတို့နှင့်လုံလုံတူရသောအကြောင်းရှိ၏အဲ့ဒီအတိုင်းပါပဲမိတ်ဆွေတမန်တော်လို့လေသခင်ကိုဆိုလို့ရနိုင်ပါတယ်ရိုးရိုးကောင်းငင်တမန်မဟုတ်ပါဘူးအဖဘုရားသခင်ရဲ့ဘုန်းတော်များနဲ့ယူရာဣသရီလာတို့ရဲ့သမိုင်းမှာလိုအပ်တဲ့အရေးတကြီးအချိန်တွေးမှာပေါ်ထွန်းတော်မူခဲ့ပူပါတယ်ဥဆောင်မှုတွေကိုကိုတော်တိုင်ပြခဲ့ပူပါတယ်အဲ့ဒီလိုတမန်တော်နှင့်ယေဘရဟိမင်းဒီဟူသောယေရှုရဲ့အကြောင်းကိုဟေဗြဲလူမျိုးအပေါင်းတို့ဟာစိတ်စိတ်နားထောင်ကြရမှာဖြစ်ပါတယ်သေသေးချာချာဆင်ခြင်နှလုံးသွင်းရမှာလည်းဖြစ်ပါတယ်တခြားမဟုတ်ပါဘူးမောရှိဆိုတဲ့ဣသရီလခေါင်းဆောင်ကြီးဟာအိမ်တော်တအိမ်လုံး၌သစ္စာစောင့်တကယ်သူယေရှုသည်မိမိကိုခံထားတော်မူသောသူ၏အမှုတော်၌သစ္စာစောင့်တော်မူ၏ဆိုရက်တရားမှန်ကိုဆင်ခြင်ဖို့နှင့်သိနာလေဖို့ပဲဖြစ်ပါလေမိတ်ဆွေအပေါင်းတို့အိမ်တော်တအိမ်လုံး၌သစ္စာစောင့်တယ်ဆိုရာဟာဘုရားသခင်အိမ်တော်အဖြစ်တင်စားလိုက်တဲ့ဣသရေလလူအဖွဲ့အစည်းအပေါ်မှာသစ္စာစောင့်ခဲ့တာဒီလူမျိုးတော်ရဲ့ကျွံဘဝကလွတ်မြောက်ရေးတောလေရာကာလတလျှောက်လုံးလုံခြုံစွာရှိရေးကာကွယ်ရေးနဲ့တကွအလွန်အလွန်အရေးကြီးလာတဲ့အဖဖျားသခင်ချထားပေးတဲ့ပြည့်ညတ်တော်များရဲ့ကာလအစအဦးမှာဒီပြည့်ညတ်တော်တို့ကိုအခိုင်အမာကျင့်သုံးရေးစတဲ့တာဝန်တွေကိုသစ္စာတိတိနဲ့ခေါင်းဆောင်မှုပေးခဲ့တာကိုဆိုလိုခြင်းဖြစ်ပါတယ်မိတ်ဆွေအပေါင်းတို့ကျွန်တော်ဒီကနေ့သင်ခန်းစာရဲ့အစပိုင်းမှာဖော်ပြခဲ့တဲ့အတိုင်းပဲမောရှိဟာအဖဖျားသခင်ရွေးကောက်ခဲ့သူယုံကြည်ခြင်းကြီးမားသူရှေးသန့်ရှင်းသူကြီးပဲဖြစ်ပါတယ်ဒါပေမဲ့ကျေးဇူးတော်ကြောင့်သာသန့်ရှင်းသူကြီးဖြစ်ရတယ်သူရဲ့ပင်ကိုဗီဇသဘာဝအရာကတော့ဘယ်လို့မှသန့်ရှင်းသူလို့ဆိုလို့မရနိုင်တာကိုကျွန်တော်တို့အလေးအနက်သတိပြုမိဖို့လိုပါ रे ။ဒါကြောင့်မို့လဲအဖဖျားသခင်ကသူ့ကိုကောင်းကြီးပေးပြီးတော့ခေါင်းဆောင်ကြီးတယောက်အဖြစ်ခန့်အပ်ခဲ့တယ်။သူကလည်းသူ့ရဲ့အားနည်းချက်တွေကြားတဲ့ကပဲအဲ့ဒီလိုအိမ်တော်ဤသစ္စာကိုစောင့်သိယူသိခဲ့သူဖြစ်တယ်။သူဒီဟူသောဓမ္မဟောင်းရဲ့ပြည့်ညတ်တော်ခေတ်အစကအပြစ်လူသားတဲ့ကအပြစ်လူသားတယောက်သာဖြစ်တဲ့ခေါင်းဆောင်ကြီးမောရှိဟာလူမျိုးတော်အပေါ်မှာသစ္စာစောင့်ခဲ့တယ်လို့အခုကယ်တင်ရှင်သခင်ခရစ်တော်ကြတော့မိမိကိုခံထားသောသူဒီဟုသောအဖဖျားသခင်အမှုတော်၌လူသားတိကိုခံယူ၍လူသားယေရှုအဖြစ်သစ္စာစောင့်ခဲ့တယ်ဆိုတာကိုဖော်ပြပေးလိုက်ပါတယ်သောတာရှင်အပေါင်းတို့အထက်မှအထက်ထက်ကြားနာခဲ့ရတဲ့အတိုင်းပဲကယ်တင်ရှင်သခင်ခရစ်တော်ဟာလူသားတိကိုခံယူသူအဖဖျားသခင်ရဲ့ဝိညာဉ်တော်ပဲဖြစ်တယ်ဒါကြောင့်လဲဖျားစင်စစ်လူစင်စစ်ဖြစ်တယ်ဆိုတာကိုသူ့ရဲ့ဂုဏ်အင်တွေသူရဲ့ဘုံကြီးမှုတွေဟာဖော်ပြခဲ့တယ်ဆိုတာကိုတွေ့ခဲ့ကြပြီဖြစ်ပါတယ်။ညင်းကျက်မထုတ်နိုင်တဲ့တစ္ဆာတရားတွေပဲလည်းဖြစ်ပါတယ်။မိတ်ဆွေအပေါင်းတို့အခုဆိုရင်သူကိုယ်တိုင်လူလောကအတွက်စီရင်ပေးခဲ့တဲ့လူစားတိကိုခံယူမှုလောကရန်စင်ရဲ့ခြင်းများကိုခံယူမှုကြောက်မဲ့ဖွယ်ကောင်းလာသောကားတိုင်းတရားပေါ်မှာကားတိုင်းလမ်းပေါ်မှာရှောက်လှမ်းသွားမှုကားတိုင်းပေါ်မှာအသေးခံမှုစတဲ့တာဝန်တွေကိုတစ်ခုမကျန်တစ္ဆာရှိရှိခံယူသွားခဲ့ပြီဖြစ်ပါတယ်။ဒါတွေဟာပြည့်ညတ်တော်ခေတ်အစရဲ့မောရှိဆိုတဲ့လူဘဝနဲ့ဂျေစုတော်ခေတ်ဦးအစကယေရှုဆိုတဲ့လူဘဝကိုနှိုင်းပြီးတော့ယေရှုရဲ့ဘဝဟာဘလောက်အထိအရေးကြီးတယ်တိုင်းတာလို့မရအောင်မြင့်မြတ်တယ်ဆိုတဲ့အကြောင်းကိုဟေဗြဲဩဝါဒစာဟာဖော်ပြပေးလိုက်ခြင်းပါဟေဗြဲဩဝါဒစာအခန်းကြီး3အငယ်3နဲ့4အိမ်ကိုဆောက်သောသူသည်အိမ်သက်သာ၍ကြီးသောအသရေရှိတကယ်သူယေရှုသည်မောရှိသက်သာ၍ကြီးသောအသရေကိုခံတိုက်သောသူဖြစ်သည်ဟုထင်မှတ်เสียအကြောင်းရှိ၏အိမ်မီဒီကတစုံတယောက်သောသူဆောက်သောကြောင့်ဖြစ်၏အလုံးစုံတို့ကိုတိဆောက်သောသူကဘုရားသခင်ပေသည်ယေရှုဟာမောရှိတဲ့သား၍ကြီးတဲ့အသရေကိုခံတိုက်တယ်လို့ထင်စရာရှိတယ်တဲ့ဒီအပိုင်းမှာဟေဒီယဆရာရဲ့ရေသားဘုံဟာတမျိုးကြီးပဲမလို့ပဲနဲ့ကက်တင်ရှင်ကိုမောရှိလို့သာမညောင်ညလူနဲ့တွားပြီးတော့ရှင်တွဲတယ်ဒါကြောင့်မလို့အဲ့ဒီလိုရေးလိုက်တာကခရစ်တော်သိခါကူများအများကြီးကြဆင်းစေသလားဆိုပြီးတော့ခရိယန်မိတ်ဆွေတယောက်ကတွေးတာခေါ်တာပြောတာကိုကြားမှုပါတယ်ကျွန်တော်ကိုယ်တိုင်ကလည်းပဲအဲ့ဒီအပိုင်းနဲ့ပတ်သက်ပြီးတော့ငโกကလေးကဖတ်ပြီးတော့ကတိကအောက်ဖြစ်နေလေတော့ဤလေလေပဲခေါင်းညှိပြမိပါတယ်နောက်ပိုင်းကျမှအခြားအကိုအကားတွေကိုပါရော့ပြီးတော့စဉ်းစားရင်းနဲ့အဖြေပေါ်ထွက်လာပါတယ်ပြည့်ညတ်တော်တွေဟာမင်းတို့ဂျူးတွေအတွက်မင်းတို့ဆက်လက်ပြီးတော့ကျင့်သုံးနိုင်ပါတယ်ခရိယန်ဖြစ်ပြီးဆိုတာနဲ့ဂျူးမဟုတ်ရဘူးလို့ငါမဆိုလိုဘူးဂျူးနဲ့သက်ဆိုင်တဲ့ဗျာဒိတ်တော်တွေကိုငါသီးသန့်ချထားပြီးသားဖြစ်တယ်။ဂျူးခေါ်ဣသရေလလူမျိုးဟာငါလူမျိုးတော်အဖြစ်ငါရွေးကောက်ထားတာဟာရွေးကောက်ထားခြင်းတက္ကန္တ။ကက္ကလာကုံဆုံးခြင်းနိုင်ငံတော်တည်ခြင်းတိုင်အောင် ဣတရီလာကိုဣတရီလာအဖြစ်ပဲငါသီးသန့်ထိမ့်သိမ့်ထားမှာပဲဖြစ်တယ်။ဒါပေမဲ့ဒီပြည့်ညတ်တော်တွေတဲ့မြင့်မြတ်တဲ့ကယ်တင်ရှင်တရားဆိုတာကိုငါဟာခရစ်တော်အဖင်ချထားပြလိုက်တယ်။မမေ့ကြနဲ့ဆိုတာကိုသာအခုကြံအဖင်ပြင်းပြင်းထန်ထန်သတိပေးလို့တဲ့အတွက်ကြောင့်အခုလိုပြည့်ညတ်တော်ကာလရဲ့အစဦးကမောရှိနဲ့ကျေးဇူးနဲ့ဂယုနာတော်ရဲ့အစဦးကလူစားတိကံကယ်တင်ရှင်သခင်ကိုနှိုင်းရှင်ချက်ချထားပြလိုက်တယ်လို့ကျွန်တော်အနေနဲ့သဘောပေါက်လာရပါတယ်။တနည်းအားဖြင့်ကတော့ပြည့်ညတ်တော်သမားဂျူးဟေပြဲဣသရီလာတို့အတွက်ဟေပြဲခံစားချက်နဲ့ကိုက်ညီအောင်ဖော်ပြပေးလိုက်ခြင်းလို့ကျွန်တော်ခံယူပါတယ်။ဟုတ်ပါတယ်။အဲ့ဒီဂျူးဣသရီလာနဲ့တကွကမ္ဘာလောကကြီးတစ်ခုလုံးနားလည်အောင်ရှင်းရှင်းကြီးဖော်ပြတဲ့အချက်ကိုပါပူးတွဲထားပါတယ်။အငယ်လေးဖြစ်ပါတယ်။အိမ်မီဒီကတစုံတယောက်သောသူဆောက်သောကြောင့်ဖြစ်၏။အလုံးစုံတို့ကိုတိဆောက်သောသူကဘုရားသခင်ပေ၏။အလုံးစုံတို့ကိုဆိုပြီးတော့ပါဝင်နေပါတယ်နော်။အလုံးစုံဆိုတဲ့ကပ္ပလူအဖွဲ့အစည်းကြီးကြားမှာအိမ်ဆိုတဲ့ဣတရီလကိုအထူးပြုတဲ့ဝေါ်ဟာရထည့်သွင်းပေးထားပါတယ်။ဒီအိမ်မှာအဖဟာတဲခုခဲ့တယ်။ဒီအိမ်မှာနောင်ကပ်ကာလဖြစ်စဉ်တွေနိုင်ငံတော်မြေပေါ်မှာတည်ထောင်ခြင်းတွေကိုပြုလိုက်မယ်။ဒီအိမ်ကပြဿနာတွေကိုကြည့်ပြီးတော့ကမ္ဘာလောကမှာရှိတဲ့လူသားအလုံးတို့ဟာအဖဖျားသခင်ကိုမျှော်ကြည့်ကြရလိမ့်မယ်ဆိုတာတွေကိုဒီအပိုင်းဟာသတိပေးလျက်ရှိနေတယ်လို့တင်ပြပါရစေ။ဟုတ်ပါတယ်မိတ်ဆွေအပေါင်းတို့ကယ်တင်ရှင်သခင်ခရစ်တော်သည်အဖဖျားသခင်သာဖြစ်သည်ဆိုတဲ့အချက်ကိုအလုံးစုံတို့ကိုတိဆောက်သောသူကဖျားသခင်ဘေဒီဆိုတဲ့အချက်နဲ့နှိုင်းရှင်ဖော်ပြပေးလိုက်ပြန်ပါလေ။ဟေဘရဲဩဝါဒစာအခန်းကြီး3အငယ်5နဲ့6မောရှိသည်နောက်ဟောပြောလက်တန်သောအရာတို့ကိုတက်တည်ခံခြင်းအလိုငှာအစေခံကဲ့သို့အိမ်တော်တအိမ်လုံး၌တစ္ဆာဆောင်၏။ခရစ်တော်မူကားသားကဲ့သို့အိမ်တော်ကိုအုပ်ဆိုး၍တစ္ဆာဆောင်တော်မူ၏။ငါတို့ဒီကရဲရင်ခြင်း၌၎င်းမျောလင့်ခြင်းနှင့်ဆက်ဆိုင်သောဝါကြွားဝမ်းမြောက်ခြင်း၌၎င်းအဆုံးတိုင်အောင်တည်ကြည်လျင်ထိုအိမ်တော်ဖြစ်သည်မောရှိသည်အစီကံကဲ့သို့တဲ့တမန်တော်ကြီးရှင်ပေါလုဟာသူ့ကိုယ်ကိုယ်သူယေရှုခရစ်အစီကံသို့မဟုတ်ယေရှုခရစ်ကျွံပဲဖြစ်တယ်ဆိုတာကိုသုံးလေသုံးထရှိတာကိုသတိရမိပါ रे ဟုတ်ပါ रे ယောမဩဝါဒစာဖိလိပ္ပိဩဝါဒစာဒီမှာသူ့ကိုယ်သူယေရှုရဲ့ကျွံလို့တမန်တော်ကြီးပြောဆိုဝန်ခံခဲ့ပါတယ်။တခါရှင်မသက်ခရစ်ဝင်ကျမ်းမှာကြည့်လိုက်ပြန်မယ်ဆိုရင်လေခရစ်တော်ကိုယ်တော်တိုင်ဟာလူသားတွေအတွက်ကိုယ့်ကိုယ်ကိုအစေခံလို့နှိမ့်ချခဲ့ခြင်းအကြောင်းတွေးကိုတွေ့နိုင်ပြန်ပါတယ်။ရှင်မသက်ခရစ်ဝင်ကျမ်းအခန်းကြီး20အငယ်24မှ28အတွင်းမှာအခုလိုဖော်ပြထားပါတယ်။အခြားသောတပည့်တော်တကြိတ်တို့သည်ကြားသိလျင်ထိုညီအကိုနှစ်ယောက်တို့ကိုအမျက်ထွက်ကြ၏။ယေရှုသည်ထိုသူတို့ကိုခေါ်တော်မူ၍သင်တို့သိသည့်အတိုင်းလောကီမင်းတို့သည်အစိုးတရားပြုတတ်ကြ၏အကဲအမှုတို့သည်အာနာထားတတ်ကြ၏သင်တို့မူကားထိုသို့မပြုကြနှင့်လူသားသည်သူတစ်ပါးကိုစေစားခြင်းငှာမလားသူတစ်ပါး၏အစေကိုခံခြင်းငှာ၎င်းမိမိအသက်ကိုစွန့်၍လူများကိုရွေးခြင်းငှာ၎င်းကြွလာသည်ဖြစ်၍ထိုနည်းတူသင်တို့တွင်အကဲအမှုပြုလိုသောသူကိုသင်တို့အစေခံဖြစ်စေသင်တို့တွင်အထွတ်အမြတ်လှုပ်ရှင်သောသူကိုလည်းသင်တို့ကျွံဖြစ်စေဟုမိန့်တော်မူ၏မေဆွေအပေါင်းတို့ခမညာကယ်တင်ရှင်သခင်ခရစ်တော်ကိုကားစဉ်တင်တဲ့နေရာမှာတောင်မှကာယကံမြောက်တဦးတယောက်အဖြစ်ပါဝင်ခဲ့လေသလားလို့ကျွန်တော်မသင်္ကာဖြစ်ရတဲ့ရှောလူဆိုတဲ့လူတယောက်ရဲ့ပြုပြင်ပြောင်းလဲပုံအကြောင်းကိုလေယောမဩဝါဒစာအခန်းကြီး1မှာကျွန်တော်အခုလိုတွေ့နိုင်ပါတယ်တကောနှင့်တကွဖျားသခင်ဤသားတော်ထင်ရှားဖြစ်တော်မူသောငါတို့သခင်ယေရှုခရစ်ကြီးဟုသောမိမိသားတော်ကိုအကြောင်းပြု၍ဖျားသခင်သည်ရှေးကမိမိပရောဖက်များအဖြစ်တန်ရှင်းသောကျမ်းစာ၌ဂရိထားတော်မူသောဧဝံဂေလိတရားကိုဟောစီခြင်းဟာရွေးချယ်ခွဲထား၍တမန်တော်အရာ၌ခန့်ထားသောယေရှုခရစ်ကျွန်းငါပေါ်လူသည်ဖျားသခင်ချစ်တော်မူ၍တန်ရှင်းသူအရာ၌ခန့်ထားသောယောမမျိုးသူမျိုးသားအပေါင်းတို့ကိုကြားလိုက်ပါ၏တဲ့ဘလောက်အံ့ဩဖို့ကောင်းလေအဲ့ဓာဟာလူယံကားတယောက်ဖြစ်ဖူးသူရှောလူရဲ့ပြုပြင်ပြောင်းလဲမှုသူသေးသေးညွှန်းခဲ့ဘူးသောကယ်တင်ရှင်သခင်ခရစ်တော်ရဲ့သက်စွန့်မြတ်တာတော်ကိုခံယူနားလည်မှုအပြင်ပြုပြင်ပြောင်းလဲခြင်းပဲဖြစ်ပါလေ။ဒီတိုင်းပါပဲ။ဖိလိပ္ပိဩဝါဒစာအစပိုင်းမှာလေတမန်တော်ကြီးရှင်ပေါလုဘယ်လိုဖော်ပြခဲ့တယ်ဆိုတာကိုနားဆင်ကြည့်စီခြင်းပါလေ။ယေရှုခရစ်ကျွံဖြစ်သောပေါလုနှင့်တိမောသေသည်ဖိလိပ္ပိမြို့၌ရှိသောသင်းအုပ်တို့နှင့်သင်းတောက်တို့မှစ၍ယေရှုခရစ်သန့်ရှင်းသူအပေါင်းတို့ကိုကြားလိုက်ပါ၏။သခင်ယေရှုခရစ်နှင့်ငါတို့အဖကြီးဟုသောဘုရားသခင်အထံတော်ကကြီးစုတော်နှင့်ညီသက်ချင်းသည်သင်တို့၌ရှိပါစေသောတဲ့ မှန်ပါတယ်မိတ်ဆွေအပေါင်းတို့အခုဟေပြဲဩဝါဒစာမှာကျတော့သခင်ပိုင်ဖအုပ်စိုးတဲ့အိမ်မှာမောရှိဟာအစီကံအဖြစ်နဲ့တာဝန်ယူခဲ့တယ်ကက်တင်ရှင်သခင်ကတော့အဖဖခင်သခင်ကိုကိုစားပြုပြီးတော့ဒီအိမ်တော်ကိုအုပ်စိုးတော်မူတယ်ဆိုတာကိုဖော်ပြပေးလိုက်ပါတယ်ဟေပြဲဩဝါဒစာရဲ့ဥတီကြီးညွှန်းချက်အတိုင်းပဲလူမျိုးတော်ဣသရေလဆရာဟာခရစ်တော်ရဲ့အုပ်စိုးခြင်းကိုဝန်ခံကြရလိမ့်မယ်တစ်ချိန်တည်းမှာကျွန်တော်ယုံကြည်သူများအနေနဲ့လေသခင်အုပ်စိုးခြင်းကိုအစဉ်အမြဲဝန်ခံကြရမှာသာဖြစ်ပါတယ်တနည်းပြောရမယ်ဆိုရင်တော့ကယ်တင်ရှင်သခင်ခရစ်တော်ဒီဟုသောဥကောင်းနှင့်တွေ့ဆက်ရှင်သင်ရလိမ့်မယ်ခရစ်တော်၌တည်ရှိတည်နေခြင်းအပြင်သခင်ဘုန်းတော်ကိုခံယူနိုင်ကြရမယ်သခင်နှင့်အစဉ်တူကြရမယ်ဆိုတဲ့အချက်တွေးကိုဟေပြဲဩဝါဒစာဟာအလေးအနက်သတိပေးလိုက်ပါ रे ထို့သောဖြစ်ရင်ကောင်းကင်ဘုံနှင့်ဆက်ဆိုင်သောခေါ်ဖိတ်တော်မူခြင်းကျေးဇူးကိုခံရသောသူတန်ရှင်းသောညီအကိုတို့ငါတို့ဝန်ခံသောတမန်တော်နှင့်ယေပရောဟိတ်မင်းကြီးဟုသောယေရှု၏အကြောင်းကိုစိတ်စိတ်ဆင်ခြင်ကြလောဆိုတဲ့အတိုင်းပဲယေရှုခရစ်၏အကြောင်းကိုကျွန်တော်တို့ဒီကနေ့သင်ခန်းစာမှာစိတ်စိတ်ဆင်ခြင်ခဲ့ကြပြီပါပြီခရစ်တော်မူကားသားကဲ့သို့အိမ်တော်ကိုအုပ်ဆိုး၍တစ္ဆာစောင့်တော်မူ၏ငါတို့ဒီကရဲရင်ခြင်းနှင့်၎င်းမျောလင့်ခြင်းနှင့်ဆက်ဆိုင်သောဝါကြွားဝါမြောက်ခြင်း၌၎င်းအဆုံးတိုင်အောင်တည်ကြည်လျှင်ထိုအိမ်တော်ဖြစ်သည်လို့ဒီကနေ့သင်ငန်းစာရဲ့အငယ်6ဟာဖော်ပြခဲ့သလိုဣသရေလဟေပြဲအသင်းတော်နဲ့အတူဒီကနေ့ယုံကြည်သူအသင်းတော်များအားလုံးတို့ဟာကယ်တင်ရှင်သခင်ခရစ်တော်ဒီဟုသောဥကောင်းနှင့်တွေ့ဆက်ရှင်သန်ကြရလိမ့်မယ်ခရစ်တော်၌တည်နေခြင်းအဖြစ်သခင်ဘုန်းတော်ကိုအပြည့်အဝခံယူနိုင်ကြရလိမ့်မယ်သခင်နှင့်အစဉ်အတူတကွရှိကြရမယ်ဆိုတဲ့အချက်တွေးကိုအလေးအနက်သတိပေးလိုက်ကြောင်းတင်ပြပါရစေ
ဒေါက်တာထွန်းမြတ်ရေးစီစဉ်တင်ဆက်တဲ့တင်ပြတော်တမချန်းအစီအစဉ်ဖြစ်ပါတယ်။နောက်တစ်ချိန်အစီအစဉ်မှာခရီးရန်တမချန်းရဲ့ဓမ္မသစ်ကျမ်းပိုင်းလေးကဟေပြဲဩဝါဒစာခန်းကြီး3အခန်းငယ်9ကနေအခန်းငယ်73အထိကိုလေ့လာမှာဖြစ်တဲ့အတွက်စောင့်မျှော်နားဆင်နိုင်ပါတယ်။